Welcome to the Voice of America in Burmese.
Mingla nyane ge ma tora sine tani da mo pan pye ja ba yi la khmyar. Bio American tan ye 2016 khu ne September 16 ye taok cha ni nyane gen season ne go myama sanaw jin nyane 6 nai kwe ya ne 9 nai thi American bi rong su Washington DC myo daw ga ni hlain lu mi da 16-19-25 ro ga ni sa tin thon lwin ni ba bi. ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါသတင်းတွေကိုနားလောင်နေတူညင်ညာပေးတော့မှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာသမရာဟောင်းဂဒေါ်လော်ရာဘုရှ်နဲ့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလာမဲ့သတင်းပတ်အတွင်ကျင်းပမဲ့ကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်းဆောင်တွေရောက်ရှိလာကြပါပြီ။သဘောပေါ်ဝင်နေတဲ့ပတ်သက်ပြီးပြည်မှုကျူးလွန်သူတွေကိုနိုင်ငံတကာရာဇဝတ်တရားရုံးကအရေးယူသွားမယ်လို့ပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ American Company တွေမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ American ASEAN စီးပွားရေးကောင်စီရဲ့ညစာစာပွဲမှာဒေါန်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်
။ We have been given only part of a chance to democratize.There are many things that need to be changed to begin with the constitution.
ဒီမိုကရေစီပြည်ရင်ပြောင်းလဲရေးလုံနိုင်မဲ့အခွင့်အလမ်းအပြည့်အဝမရသေးတဲ့မြန်မာနိုင်ငံကိုဆက်လက်ကူညီကြဖို့ဒေါန်ဆန်းစုကြည်တိုက်တွန်းသွားတာပါ။ဒီအကြောင်းနဲ့အတူအောက်လွှတ်တော်မှာဒေါန်ဆန်းစုကြည်ဘာတွေပြောဆိုတိုက်တွန်းခဲ့တယ်လဲဆိုတာကိုပါတင်ပြမှာဖြစ်တယ်လို့မြစ်ဆုံစီမံကိန်းသုံးသပ်ရေးကော်မရှင်ကဒီကနေ့မှာကွင်းဆင်းလည်လာမှုတွေစတင်နေပြီဆိုတဲ့အကြောင်းကိုလည်းပြောပြဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ဗျာ။
အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာသမရဟောင်းဂရော်လော်ရာဘုရှ်နဲ့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်။သမရဟောင်းဂရော်လော်ရာဘုရှ်ဟာမြန်မာအရေးကိုအစဉ်ဆက်အားပေးထောက်ခံလာသူလည်းဖြစ်ပါတယ်။မနေ့ပြန်စနေနေ့မှာတော့ဒေါန်ဆန်းစုကြည်ဟာ Harvard တက္ကသိုလ်က Harvard Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆု Harvard Humanitarian of the Year ဆုကိုလက်ခံရယူမှာဖြစ်ပါတယ်။မနေ့ကကြာသပတေးနေ့တုန်းကတော့ဒေါန်ဆန်းစုကြည်ဟာအမေရိကန်ကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုပြန်လည်ရုပ်သိမ်းရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့သလိုမြန်မာအရေးဆက်လက်ထောက်ခံအားပေးသွားဖို့လည်းတိုက်တွန်းပြောဆိုခဲ့ပါတယ်။အာဆီယံအမေရိကန်စီးပွားရေးကောင်စီကတည်ခင်းတဲ့ညစာစာပွဲကိုတက်ရောက်ပြီးစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာလည်းမြန်မာနိုင်ငံအတွင်းတောင်ဝန်တိရင်းနှီးမြှုပ်နှံတာတွေလှုပ်သွားကြဖို့ဒေါန်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်ဟာစက်တင်ဘာ19ရက်နေ့ကျရင်တော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ့်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးစက်တင်ဘာ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။နယူးယောက်မြို့ခီးစဉ်အတွင်းမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ခင်ဗျာ။
American Tamara Barack Obama ဟာ American နိုင်ငံသား Home House ရဲမေခွန်ကိုနှစ်တော်ကြာအောင်မေခွန်ထုတ်နေခဲ့ပြီးတဲ့နောက် Obama ကို American နိုင်ငံမှာတကယ်ပဲမေဖွားခဲ့တယ်ဆိုတာကိုယုံကြည်လက်ခံသွားပြီလို့ Republican Party Tamara လောင်း Donald Trump ကိုရိုင်းမဟုတ်ရင်တော့မှသူ့မဲဆွဲစီယုံရဲ့အဖွဲ့ကကြာရပြီးနေမှာဝန်ခံပြောဆိုပါတယ် Obama ရဲ့ Tamara တန်အတွင်းပြောဆိုဆွေးနွေးစရာဖြစ်နေခဲ့တဲ့မွေစည်းင်းကိုထုတ်ပြန်ဖို့လုံနိုင်ခဲ့တဲ့အတွက် Donald Trump ကိုချီးကျူးကြောင်းကိုလည်းသူ့ရဲ့မဲဆွဲစီယုံရဲ့အဖွဲ့ထုတ်ပြန်ချက်တည်းမှာဖော်ပြချပါတယ် Democratic Party Tamara လောင်း Hillary Clinton ဟာ Pneumonia အဆုတ်ရောင်ဝေဒနာကြောင့်၃ရက်ကြာအနာယူခဲ့ရပြီးခုခါပြန်လည်တက်တာလာပြီဖြစ်တဲ့အတွက်ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေကိုမနေ့ကြာပြင်းနေ့မှာပြန်ဆလိုက်ပြီးဒေါ်နယ်ထရမ့်ရဲ့ Butter Movement ဆိုတဲ့ Obama ရဲ့မွေးစည်းနဲ့ပတ်သက်တဲ့လှုပ်ရှားမှုကိုတိုက်ခိုက်လိုက်ပါတယ်။ Obama American နိုင်ငံမှာမွေးဖွားခဲ့တယ်ဆိုတာကိုယုံကြည်မှုရှိမရှိဆိုတဲ့မိခွန်းနဲ့ပတ်သက်လို့ဒီအကြောင်းနောက်ထပ်မပြောတော့ဘူးလို့ဒေါ်နယ်ထရမ့်ကညှဉ်းဆန်းခဲ့တာကိုဖော်ပြတဲ့ကြာပြင်းနေ့ထုတ် Washington Post သတင်းစာကို Hillary ကကိုးကားပြီးတော့ပြောဆိုသွားပါတယ်။ပြည်သူ့တမားဖြစ်တဲ့ဒေါ်နယ်ထရမ့်ကိုနိုဝင်ဘာလရွေးကောက်ပွဲမှာလုံးဝရပ်တန့်သွားအောင်လုပ်ဖို့မဲဆန္ဒရှင်တွေကို Hillary ကတိုက်တွန်းသွားပါတယ်
။ကုလသမဂ္ဂအကူအညီပေးရေးရင်နှန်းတွေဟာဒီကနေ့မှာတော့တူရကီနယ်စပ် gate ကိုဖျက်ပြီးစီးရီးယားနိုင်ငံထဲဝင်ရောက်သွားတာကိုတွေ့ရပါတယ်။ဒီအကူအညီပေးရေးရင်နှန်းဟာစီးရီးယားနိုင်ငံထဲဝင်ရောက်နိုင်ဖို့အတွက်တူရကီနယ်စပ်အကောက်ခွန်နေရာမှာရပ်တော်ကြာစုံစမ်းနေခဲ့ရတာပါ။သမ္မတဘရှားအဆက်ဆိုးရထံကနေခွင့်ပြုချက်မရတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေစီးရီးယားနိုင်ငံထဲဝင်ရောက်ခွင့်မရတဲ့အကြောင်းကိုမနေ့ကြာသပတေးနေ့အထိကုလသမဂ္ဂကပြောဆိုခဲ့ပါတယ်။ဒီအတွက်ဆီးရီးယားဆိုးရွားကိုကြောတောက်နောက်ခံကူညီနေတဲ့ရုရှားဆိုးရွားကိုတော့စိတ်ပျက်စရာဖြစ်စေခဲ့တာပါအမေရိကန်နဲ့ရုရှားဆိုးရွားတို့ဂျာဝန်စစ်စစ်ညီနိုင်မှုနဲ့တနင်္လာနေ့မှာစတင်တဲ့ဆီးရီးယားပြစ်ခတ်ရစဲသဘောတူညီမှုဟာအချိန်မီးပြည့်ပြည့်နိုင်တဲ့အခြေအနေမှာလည်းရှိနေစေဖြစ်ပါတယ်ဒီကနေ့ဆီးရီးယားမြို့တော်ဒမတ်စကတ်ကရက်ကွက်နှစ်ခုမှာဆိုးရွားတပ်ဖွဲ့တွေနဲ့သဘုံတွေကြားအပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းတိုက်ခံတက်ကြွလှုပ်ရှားသူတွေနဲ့ဆိုးရွားသတင်းမီဒီယာတွေကပေါ်ပြပါတယ်ဆိုးရွားထိန်းချုပ်ထားတဲ့မြို့တော်အရှေ့ပိုင်းကဘုံအဲ့ရက်ကွက်ကိုတပုံနေဘက်ကဘုံချဲတာကြောင့်လူ3ယောက်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုတာနဲ့ ဒါဟာအပြည့်ရဲ့သဘောတူညီချက်ကိုချိုးဖောက်တာဖြစ်တဲ့အကြောင်းစီးရီးယားဆွေးနွေးပိုင်းစာနာသတင်းကကြေညာပါတယ်အတိုက်ခံတွေဘက်ကလည်းဆွေးနွေးတပ်ဖွဲ့တွေဟာဂျိုဘာရက်ကွက်ကိုဝင်သိမ်းဖို့ကြိုးစားတာကြောင့်တပုံတွေဘက်ကပြန်လည်တိုက်ခိုက်ခဲ့တဲ့အကြောင်းပြောပါရခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလာမယ့်သတင်းပအတွင်းကျင်းပမယ့်ကုလသမဂ္ဂနှင့်ပတ်သက်အထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်ဆောင်တွေရောက်ရှိလာကြပါပြီ။စီးရီးယားစစ်ပွဲကြောင့်အိနေချင်းနိုင်ငံတွေနဲ့ဥရောပအပေါ်တက်ရောက်မှုတွေရှိလာတဲ့ဖြစ်ရပ်တွေကိုကန့်သတ်ဖို့ကောင်ဆောင်တွေကဆန္ဒရှိနေတာပါ။ရွှေပြောင်းဒုက္ခသည်တွေအရေးကိုအာရုံစိုက်ပြီးညီလာခံတစ်ခုမှဆွေးနွေးကြပါလိမ့်မယ်။သတင်းလာနေမှာကျင်းပမယ့်ညီလာခံကိုတော့အတွင်းရေးမှူးချုပ်ဘန်ကီမွန်ကဦးဆောင်မှာဖြစ်ပြီးဒုတိယနေ့ကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကဦးဆောင်မှာပါ။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုမေတ္တာရက်ခံတောင်းဆိုမှုတွေဖြစ်တဲ့ရွှေပြောင်းအခြေခြားနေထိုင်သူတွေကိုပြန်လည်နေရာချထားတဲ့အစီအစဉ်တွေဒါမှမဟုတ်လဲသူတို့ကိုလက်ခံနိုင်တဲ့တခြားတရားဝင်လမ်းကြောင်းအစ်စ်တွေရေရှည်ခန်းနဲ့လှုပ်ဆောင်ချက်တွေတင်းကြီးလာခန်းကနေထွက်ပေါ်လာဖို့မျှော်မှန်းထားတယ်လို့နိုင်ငံတကာအဖွဲ့အစည်းများရဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရှီဘာခရိုကာကပြောပါရယ်ဒါပေမဲ့လည်းနေရာစွန့်ခွာထွက်ပြေးလာကြတဲ့စီးရီးယားရွှေ့ပြောင်းအခြေခြားနေထိုင်သူပေါင်း၅သန်းနီးပါးတို့ရဲ့အခြေအနေတွေတိုးတက်လာဖို့တင်းကြီးလာခန်းကနေမြင်များဆဆလှုပ်ပေးနိုင်မှာမလားဆိုပြီးတန်းရရှိနေကြတာပါတင်းကြီးလာခန်းဟာမစ္စတာဘန်ကင်မွန်ရဲ့ကုလသမဂ္ဂကောင်ဆောင်အဖြစ်နောက်ဆုံးကျင်းပတဲ့ထွေထွေညီလက်ခံဖြစ်ပြီးဒီဇင်ဘာလ3ရက်31ရက်နေ့မှာသူ့ရာထူးတက်တန်းကုံဆုံးမှာဖြစ်ပါတယ
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုကိုအသက်ချအခြေချရွှေပြောင်းနေထိုင်လာကြသူတွေအနေနဲ့အမေရိကန်ယဉ်ကျေးမှုနဲ့သာသနာဖြစ်အောင်လုပ်ဖို့မလိုပဲအဲ့ဒီအစားအစိုးရကသာစီလုံးညီညွတ်စီတဲ့လူမှုအတိုင်းအဝိုင်းတည်ဆောက်နိုင်အောင်ပုံပြီးလုပ်တင်တယ်ဆိုပြီးတော့လန်ဒန်မြို့တော်ဝန်ကရှီကာဂိုမြို့မှာရောက်နေစဉ်ပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းကနေရလာတဲ့သင်္ကန်းစာတစ်ခုကတော့လူမှုပေါင်းစည်းမှုတွေလုပ်တဲ့အခါမှာခက်ခွာခွာလုပ်ပြီးနေတာကအလုံးမဖြစ်ဘူးဆိုတာဖြစ်ပါတယ်။တန်ကြားတွေကိုရှောင်ပြီးစီလုံးညီညွတ်တဲ့လူမှုအတိုင်းအဝိုင်းတစ်ခုဖြစ်လာအောင်ထောက်ကူပေးနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့စီမင်းစည်းကမ်းတွေအသင်းအဖွဲ့တွေလိုအပ်ပါတယ်လို့လန်ဒန်မြို့တော်ဝန်မစ္စတာခန်းကပြောပါတယ်လူတွေအနေနဲ့ကျွန်တော်တို့နိုင်ငံတွေကိုရောက်လာတဲ့အခါမှာသူတို့ရဲ့ယဉ်ကျေးမှုတွေနဲ့ထုံနှံအစဉ်လာတွေကိုမစွန့်လွတ်သင့်ဘူးလို့လည်းမစ္စတာခန်းကပြောပါတယ်လန်ဒန်မြို့ရဲ့ပထမဆုံးမွတ်စလင်မြို့တော်ဝန်ဖြစ်လာတဲ့မစ္စတာခန်းကမွတ်စလင်တွေနဲ့ပတ်သက်ပြီး Republican သမ္မတလောင်းဒေါ်နယ်ထရမ့်ရဲ့ရည်တည်ချက်ပေါ်မှာဝေဖန်သွားခဲ့ပေမဲ့ဒေါ်နယ်ထရမ့်ရဲ့နာမည်ကိုတော့ထည့်မပြောသွားခဲ့ပါဘူးဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုကိုမွတ်စလင်တွေရွှေ့ပြောင်းအခြေချနေထိုင်တာတွေကိုလုံးဝရပ်ပစ်ဖို့ပြောခဲ့ပေမဲ့သူ့ကိုသမ္မတအလောင်းအဖြစ်ရွေးချယ်လိုက်ခြင်းကစပြီးတော့သူ့အနေနဲ့အကြမ်းဖက်ဝါဒကိုကင်ဆယ်တယ်လို့တမိုင်းရှိတဲ့နိုင်ငံတွေကရွှေ့ပြောင်းအခြေချနေသူတွေကိုပဲတားမြစ်သွားမယ်ဆိုပြီးတော့လေးတန်ပြောင်းလာခဲ့တာပါ။လန်ဒန်မြို့တော်ဝန်ခန်းဟာသူဟာဒီမိုကရက်ပါတီသမ္မတအလောင်းဟီလာရီကလင်တန်ကိုထောက်ခံအားပေးသူဖြစ်ပြီးတော့မစ္စစ်ကလင်တန်ဟာသမ္မတဖြစ်ဖို့ဝင်ရွေးခံတဲ့အထက်မှာအတွေ့အကြုံအရင်ဆုံးသူဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့က night club တစ်ခုကိုဝင်းမီတနနဲ့ပြစ်ခဲ့တဲ့အိုမာမာတင်တက်ခဲ့တဲ့ဗလီကိုမိရှုပ်ခဲ့တယ်ဆိုတဲ့တန်တရားနဲ့လူတစ်ယောက်ကိုဖလော်ရီဒါရဲတို့ကဖမ်းလိုက်ပါတယ်။အသက်32နှစ်အရွယ်ဟိုဇေမိုက်ကယ်ရှာဘီယာကို Fort Pierce မြို့က Islamic Center မိလောင်မှုနဲ့ပတ်သက်မှုရှိတဲ့အတွက်ဗုဒ္ဓဦးနေကပဲအသာတကြီးဖမ်းဆီးလိုက်တာပါ။သူ့အမှုကိုအမုံတရားကိုအခြေခံကျူးလွန်တဲ့ပြစ်မှုအဖြစ်ကင်တွဲထားသလိုပြစ်မှုထင်ရှားရင်ထောင်နှံအနှစ်30အထိကြာခံရနိုင်ပါတယ်။ရှာဘီယာဟာအရင်တုန်းကလည်းခုံမှုနှစ်ကြိမ်ကျူးလွန်ခဲ့တဲ့အတွက်ထောင်ချခဲ့ပူပါရယ်ဂျူးဘာသာကိုးကွယ်သူဖြစ်တဲ့ရှာဘီယာဟာလူမှုကွန်ရက်ပေါ်မှာလဲအစ္စလာမစ်ဆန့်ကျင်ရေးအကြောင်းအရာတွေကိုတင်ခဲ့ဖူးပါရယ်ဇူလိုင်လတုန်းကတော့အစ္စလာမ်ဘာသာဝင်အလုံးဟာအစွန်ရောက်ဝါဒီတွေဖြစ်တဲ့သူတို့ကိုအကြမ်းဖက်သမားတွေနဲ့ရာဇဝတ်သားတွေအဖြစ်သတ်မှတ်တင်တယ်ဆိုပြီးတော့ရေးတင်ခဲ့ပါရယ်သူကစလုံးကြီးတွေနဲ့ရေးတင်ခဲ့တာဖြစ်ပြီးတော့စလုံးပေါင်းလဲအမမအယွန်းယွန်းနဲ့ဖြစ်ပါရယ်တနင်္လာနေ့ကမီရှိုးတဲ့အချိန်ပလီထဲမှာဘသူမှရှိမနေပါဘူးပလီအပိုင်းအတော်များများကိုလည်းမိလောင်သွားခဲ့တာပါဂျွန်လအတွင်းလူ49ယောက်တေဆုံးခဲ့ရတဲ့Orlando မြို့ night club ကိုဝင်ပစ်ခဲ့တဲ့ Omar Martin ဟာ Force PS မြို့သားဖြစ်ပြီးတော့ရဲနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတည်ဆုံသွားခဲ့တာပါ။ဒီပစ်ခတ်မှုအတွက် American ခေတ်သစ်သမိုင်းမှာတော့အဆိုပါဆုံးဖြစ်ရလည်းဖြစ်ပါတယ်
။တဘောပတ်ဝန်းကျင်ကိုဖျက်ဆီးတာတွေတဘောတရားစားတာတွေကိုတရားမဝင်ထုတ်ယူနေတာတွေနဲ့မြေယာမဲ့ဖြစ်အောင်တရားမဝင်လှုပ်ဆောင်နေတာတွေနဲ့ဆက်နွယ်တဲ့ပြစ်မှုတွေကိုအဓိကအလေးပေးလှုပ်ဆောင်သွားမယ်ဆိုပြီးတော့နိုင်ငံတကာအရာစုတရားရုံး ICC ကပြောလိုက်ပါတယ်။ကုလသမဂ္ဂကကြောတောင်းနောက်ခံပေးထားတဲ့ The Hague အခြေစိုက် ICCရေအုံးဟာ2002ခုနှစ်စတင်တည်ထောင်ချိန်ကစပြီးတော့အများအားဖြင့်လူမျိုးတုံးတပ်ဖြတ်မှုနဲ့စစ်ရာဇဝတ်မှုတွေကိုစီရင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ် သဘောပတ်ဝန်းကျင်ဖြည့်ဆည်းမှုမြေယာသိမ်းဆည်းမှုတွေကအစိုးရတွေနဲ့လူပုဂ္ဂိုလ်တူးချင်းစီကိုလည်းလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ပြစ်မှုတွေနဲ့တရားစွဲတာတွေအထိဖြစ်လာနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားရုံး ICC ကကြာစပတေးနေ့မှာပြောပါတယ်။အခုလို ICC ကပြောလိုက်တာကိုမြေယာပိုင်ဆိုင်မှုအခွင့်အရေးလှုပ်ရှားသူတွေကတော့အကြီးအကျယ်ကြိုဆိုခဲ့ကြပါတယ်။စင်လာအဖြစ်သိပ်ပြီးတော့တရားဆွဲဆိုလို့မရှိတဲ့ဒီလိုပြစ်မှုတွေကိုပြစ်မှုဖြစ်တဲ့တရားဆွဲဆိုသွားဖို့အခုခါမှာ ICC ကစဉ်းစားလာနေတာပါ။ကမ္ဘာတစ်ဝန်းမှာမြေယာသိမ်းဆည်းမှုတွေပုံမတွေ့လာရနေရပြီးပြီးခဲ့တဲ့10နှစ်အတွင်းအစိုးရနဲ့ဒေသခံအစိုးရတွေကပုဂ္ဂလိကကုမ္ပဏီတွေကိုမြေဟက်တာတန်းပေါင်းများစွာခွဲဝေပေးတာတွေလုပ်ခဲ့ပါတယ်။ဒီလိုလုပ်တာကြောင့်အတော်များများဟာသူတို့ရဲ့နေရာတွေကနေအတင်းကျပ်ဖယ်ခိုင်းခံရတာဒါနေတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုစိတ်သုံးအောင်လုပ်ခံရတာဟာရချိုးတဲ့တာတွေနဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာတွေဖြစ်စေတယ်လို့အောက်ရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားနေတဲ့ Global Witness အဖွဲ့ကြီးကလည်းပြောလိုက်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံတောင်ပိုင်းနဲ့တိုင်ဝမ်ကျွန်းတွေကိုတိုက်ခတ်ခဲ့တဲ့မြန်တီမုံတိုက်ပွန်းမုံတိုင်းကြောင့်လူ၈ယောက်ထက်မနည်းသေဆုံးခဲ့တယ်လို့အတော်များများလည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။ကြာရာပြင်းနဲ့အစောပိုင်းကတရုတ်ပြည်မကြီးကိုဝင်ရောက်ခဲ့တဲ့ဒီမုံတိုင်းဟာတရုတ်ကွန်မြူနစ်နိုင်ငံစတင်တည်ထောင်ခဲ့တဲ့1949ခုနှစ်ကစပြီးအင်အားအပြင်းဆုံးတိုက်ဖုန်းမုံတိုင်းဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာဒီနှစ်အတွင်းအင်အားအပြင်းဆုံးဖြစ်ပြီးစူပါတိုက်ဖုန်းမုံတိုင်းလို့လည်းသတ်မှတ်ထားပါတယ်။မုံတိုင်းမကြရောက်ခင်ကတည်းကလူထောင်ပေါင်းများစွာဘေးလွတ်ရာရွှေ့ပြောင်းခဲ့ရပြီးလေရင်ခီးစင်ဒါဇင်နဲ့ချီပြီးတော့မြေထားခီးစင်တွေလည်းဖျက်ပစ်ခဲ့ရတာဖြစ်ပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bamis.voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့ဒေါန်ဆန်းစုကြည်ရဲ့ American ခီးစဉ်နဲ့ပတ်သက်ပြီးတင်ပြသွားပါမယ်မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့အမေရိကန်စီးပွားရေးကုမ္ပဏီတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။ဒါအပြင်အဂရိလိုက်စားမှုကင်းပြီးကျင့်ဝတ်တွေကိုစောင့်ထိန်တဲ့တာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်ဖို့ဝါရှင်တန်ဒီစီမြို့တော်မှာကြာသပတေးနေ့ညကတည်ခင်းတဲ့အမေရိကန်အာဆီယံစီးပွားရေးကောင်စီညစာစားပွဲမှာပန်ကြားသွားတာပါ။အဲ့ဒီညစာစားပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ဦးသိန်းထိုက်ဦးကပြောပြပါမယ်။
အမေရိကန်စီးပွားရေးကုမ္ပဏီတွေမြန်မာနိုင်ငံကိုလာရောက်ရင်းနှီးမြှုပ်နှံတဲ့တစ်ချိန်တည်းမှာအချစ်ပြက်လက်စားမှုကင်းတဲ့မှန်ကန်တဲ့စီးပွားရေးကျင့်ဝတ်တွေအားကောင်းခိုင်မာလာအောင်ကူညီပေးဖို့ဒေါ ን ဆန်းစုကြည်ကအမေရိကန်အာဆီယံစီးပွားရေးကောင်စီနဲ့ညစာစားပွဲမှာပန်ကြားသွားခဲ့ပါတယ
် As you all know we have witnessed the lifting of sanctions after many years those sanctions went into place
နှစ်ပေါင်းများစွာကြာပြီးတဲ့နောက်ပိတ်ဆို့အရေးယူမှုတွေဖယ်ရှားလိုက်ပြီးဆိုတာကိုကျမတို့အားလုံးမျက်ဝါးထင်ထင်တွေ့ရပါပြီဒီပိတ်ဆို့မှုတွေဟာကျမတို့ကံကြမ္မာကိုကိုယ့်ဘာသာဆုံးမြတ်စေခြင်းနဲ့မြန်မာနိုင်ငံကိုရှိသင့်ရှိထိုက်တဲ့ဂုဏ်သိက္ခာနဲ့အညီရပ်တည်စေခြင်းနဲ့မြန်မာနိုင်ငံရဲ့မိတ်ဆွေကောင်းတွေရဲ့ကြိုးပမ်းအားထုတ်မှုကြောင့်ပေါ်ပေါက်လာခဲ့တာပါအမေရိကန်လွှတ်တော်အတွင်းမှာဒါကိုဖြစ်စေခြင်းနဲ့မိတ်ဆွေတွေကအပြင်းအထန်ကြိုးပမ်းခဲ့ကြပြီးပြည်သူတွေရဲ့အခွင့်အရေးကိုမလေးစားတဲ့ဒီမိုကရေစီတည်ဆောက်ရေးကိုလုံးဝစိတ်ဝင်စားတဲ့အုပ်ချုပ်ရေးအာဏာပိုင်တွေကိုအရေးယူထံကခဲ့ကြတာပါဒါပေမဲ့ဒီအချိန်ဟာပိတ်ဆို့မှုတွေရုပ်သိမ်းရမယ့်အချိန်ရောက်ပြီလို့ကျမတို့ဆုံးဖြတ်လိုက်ပါတယ်
ဒေါန်ဆန်းစုကြည်ရဲ့ဒီလိုပြောဆိုချက်ကြောင့်စီးပွားရေးလုပ်ငန်းတိုးချဲ့လူသူတွေအတွက်အားတက်စရာဖြစ်ခဲ့ရပါတယ်။အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဖက်မန်နေဂျာဦးလဖုံးမြင့်ကတော့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ်
။ဒေါန်ဆန်းစုကြည်ရဲ့တိုက်တွန်းမှုနဲ့အတူတူကျွန်တော်တို့ရဲ့တိုက်တွန်းမှုတွေနဲ့ပေါင်းပြီးတော့ဟိုအင်ပီရိုတို့မျိုးဂုံပြူတဲ့သဘောနဲ့ပေါ့နော်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့တိုးတက်လာမှုမြန်မာနိုင်ငံရဲ့ပြောင်းလဲလာမှုဂုံပြူတဲ့သဘောနဲ့ချမှတ်လိုက်တဲ့အတွက်ကျွန်တော်တို့အများစွာဝမ်းလဲဝမ်းသာပါတယ်ဂုံလဲယူပါတယ်ကြိုလဲကြိုဆိုပါတယ
်မြန်မာအမေရိကန်ကုန်သင်းများအသင်းဥက္ကဋ္ဌဦးရီမွန်ကလည်းအခုလိုပြောပါတယ
်အမေစုအခုလုံနေတဲ့အဥ္စာကြီးကတော်တော်လေးကိုကောင်းပါတယ်ကျွန်တော်တို့အင်မတန်ဂုံလဲဂုံယူမိပါတယ်ဒီဥ္စာကကျွန်တော်တို့အချိန်ကောင်းရောက်လာတယ် President Obama ရဲ့ term လဲပြည့်ကန်နေပြီအဲ့ဒီအချိန်မှာသူအဲ့ဒီ sanction ကို lift လုပ်လိုက်ရင်တော့ကျွန်တော်တို့ time ပြည့်အတွက်ဘယ်လိုခေါင်းမလဲသားရွှေအိုးထမ်းလာတာမြင်နေတယ်ဆိုတဲ့ပုံစံမျိုးပေါ့
အာဆီယံစီးပွားရေးကောင်စီပြည်သူ့ဆက်ဆံရေးဌာနညွှန်ကြားရေးမှူးအန်တိုနီနယ်ဆင်ကလည်းအမေရိကန်ကုမ္ပဏီတွေယင်းနှီးမြှုပ်နှံလာမယ့်အလားအလာကိုအခုလိုတွက်ပြပါတယ
်။ US companies are already involved all across a great variety of sectors. I would say however that people in Myanmar
American ကုမ္ပဏီတွေအနေနဲ့စီးပွားရေးလုပ်ငန်းတော်တော်များများမှာပါဝင်လုပ်ကိုင်နေပြီးသားဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာပြည်သူတွေအနေနဲ့ယင်းနှီးမြှုပ်နှံမှုတွေနေချင်းညချင်းအကြီးအကျယ်ဝင်လာမယ်ဆိုတာမျိုးမျှော်လင့်လို့တော့မရသေးဘူးလို့ကျွန်တော်ပြောချင်ပါတယ်။ American စီးပွားရေးကုမ္ပဏီတွေအနေနဲ့အချိန်ယူစဉ်းစားဆုံးဖြတ်ပါလိမ့်မယ်။ဒါပေမဲ့ဝင်လာပြီဆိုရင်တော့အလုံးအရင်းနဲ့ဝင်လာပါလိမ့်မယ်။ရေရှည်မှာခြေခြေမြင့်မြင့်ရင်းနှီးမြှုပ်နှံမှုတွေရှိလာတာကိုကျွန်တော်တို့တွေ့ရမယ်လို့မျှော်လင့်ပါတယ်။
အမေရိကန်ဆိုရဘက်ကပိတ်ဆို့ရေးယူမှုတွေကိုယူသိမ်းလိုက်ပြီးဆိုပေမဲ့လည်းမူရစီဝါကွန်ကူမှုတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီမိုကရေစီတိဆောက်ရေးမှာဟန်တာဖြစ်စေတယ်လို့သတ်မှတ်လို့ပဲဖြစ်ဖြစ်ပြစ်မှတ်ထားရေးယူထားတဲ့စီးပွားရေးလုပ်ငန်းတွေလူပုဂ္ဂိုလ်တွေရှိနေစေဖြစ်ပါတယ်ဒီလိုလူပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းတွေနဲ့လက်တွဲလုပ်ဖို့အမေရိကန်ကုမ္ပဏီတွေဘက်ကစဉ်းသင့်ဖြစ်ပါမလားပြစ်မှတ်ထားရေးယူမှုတွေရောအားလုံးဖယ်ရှားလိုက်တာမျိုးဖြစ်မလားဆိုပြီးမေးစရာရှိပါတယ်အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဖက်မန်နေဂျာဦးလဖုံမြင့်ကတော့အခုလို့ရှင်းပြပါတယ
် American ဒီ National Emergency ဆိုရဲဥပဒေကိုပြစ်ပယ်လိုက်တာတခုရဲနဲ့ဒီပိတ်ဆို့ထားတဲ့ sanction entity တွေပေါ့နော် sanction ပုဂ္ဂိုလ်တွေ sanction လုပ်ငန်းတွေအကုန်လုံးကပယ်ပြစ်သွားမှာမဟုတ်ပါဘူးဒီမူရီစေဝါနဲ့ဆက်ဆက်တဲ့လုပ်ငန်းတွေမူရီစေဝါကြောင့်တနည်းတည်းမဟုတ်တနည်းနဲ့တိုးတက်ကြီးပွားလာတဲ့လုပ်ငန်းရှင်တွေပြီးတော့ကဒီမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆက်မှုရှိတဲ့လုပ်ငန်းတွေကတော့National Emergency Name ဟိုဘယ်နဲ့တခြားပါဝင်ပတ်သက်တဲ့ sanction တွေရဲ့ထိရောက်မှုကရှိနေတော့မှာပါပဲအဲ့တော့အခုကျွန်တော်တို့ပြောကြရတယ် American sanction အကုန်လုံးလွှတ်မယ်ဆိုတာဒါဒီဘိုင်းတော့မှန်တယ်ဒါပေမဲ့တခြားဘိုင်းမှာတော့ sanction မြန်မာနိုင်ငံပေါ်တည်ထန့်ချမှတ်ထားတာတွေကလွတ်ကောင်းလွတ်လိမ့်မယ်သို့တော်လည်းဒီ industry နဲ့ပေါ့နော် industry ဆိုင်ရာပတ်သက်တဲ့လုပ်ငန်းဆိုင်ရာပတ်သက်တဲ့ sanction တွေဒီ security terrorism ဟိုပဓာဏထားပြီးတော့ချမှတ်တဲ့ sanction တွေကတော့ရှိတဲ့တဲ့လူတွေပေါ့ကျင်းတွေပေါ့ရှိနေအောင်မယ်ဆိုတာကျွန်တော်ပြောရပါတယ်ဟုတ်ကဲ့
ဒေါ်ဆန်းစုကြည်ကတော့နိုင်ငံရေးအရသွင်ကူးပြောင်းမှုတွေအောင်မြင်မှုဆိုရင်ပြည်သူတွေရဲ့စီးပွားရေးမျှော်လင့်ချက်တွေကိုလည်းဖြည့်ဆည်းပေးဖို့လိုမယ်လို့ပြောဆိုသွားပါတယ်။မြန်မာနိုင်ငံသားတွေကိုချီတော့ဖို့ကိုရက်နေအောင်လောက်ကန်ခွင်လန်းတွေဖန်တီးပေးဖို့စီးပွားရေးကုမ္ပဏီတွေကိုသူကပန်ချသွားတာပါ။မြန်မာနိုင်ငံအနေနဲ့ကိုချီတော့ဖို့ကိုရက်ပြီးကိုအနာဂတ်ကိုကိုဖန်တီးရင်စီးပွားရေးခွင်လန်းတွေရယူဖို့အတွက်ပိတ်ဆို့ရေးယူမှုတွေကိုရုပ်သိမ်းဖို့ဆုံးဖြတ်လိုက်တာလို့လည်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
ဒါနဲ့တစ်ဆက်တည်းမှာပဲတင်ပြချင်တာကမြမဒီမိုကရေစီရေးအတွက်အကူအညီပေးခဲ့ကြတဲ့အမေရိကန်ကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုကျေးဇူးတင်ရှိကြောင်းဒေါ်ဆန်းစုကြည်ကသူ့ရဲ့အမေရိကန်ခီးစဉ်တတရားမြောင်းနေ့မှာပြောဆိုလိုက်ပြီးမြမပြည်ရဲ့မပြီးဆုံးသေးတဲ့ပြည်ပြင်ပြောင်းလဲရေးမှာဆက်လက်ကူညီပေးကြဖို့တိုက်တွန်းသွားပါတယ်မြမနိုင်ငံရဲ့အခြေအနေဟာရှေ့ကိုတဆင့်ဆက်ပြီးတလှမ်းနိုင်ဖို့အကူအညီတွေလိုအပ်နေတယ်လို့အမေရိကန်အောက်လွှတ်တော်ဒီမိုကရေစီရေးရာမဟာမိတ်အဖွဲ့ရဲ့အခမ်းအနားမှာပြောကြားသွားတာပါအဲ့ဒီအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းအေဒီတာဦးသိန်းထိုက်ဦးကပြောပြပါမယ
်ဟုတ်ကဲ့ခင်ဗျာဒေါ်ဆန်းစုကြည်ကအောက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီနဲ့တခြားလွှတ်တော်ခေါင်းဆောင်တွေကိုတွေ့ဆုံပါတယ်တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့ရေးတိစိုက်မမဆောင်ရွက်ခဲ့တဲ့နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ်ဂျိုးခရော်လီနဲ့အမေရိကန်ဆရာမြန်မာသံအမတ်ဂျီဦးအောင်လင်းတို့လည်းဒေါ်ဆန်းစုကြည်နဲ့အတူလိုက်ပါခဲ့ပါတယ်ဒေါ်ဆန်းစုကြည်ခုလိုလွတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းဟာမြန်မာနိုင်ငံပေါ်စီးပွားရေးအရထိနာစေတဲ့ပိတ်ဆို့မှုတွေကိုဖျက်သိမ်းပေးဖို့အမေရိကန်ပြည်ထောင်စုကိုတောင်းဆိုထားတဲ့အချိန်ဖြစ်ပြီးလွတ်တော်အမတ်တွေကြားမှာလည်းသဘောထားကွဲလွဲမှုတွေရှိနေတဲ့အချိန်ဖြစ်ပါတယ်။နယူးယောက်ပြည်နယ်ဒီမိုကရက်အောက်လွတ်တော်အမတ်ဂျိုးခရော်လီနဲ့အိုဟိုင်းိုးပြည်နယ်အောက်လွတ်တော်အမတ်စတီချက်ပေါ်တို့ကမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုတွေရှိနေတဲ့အတွက်ပိတ်ဆို့ရေးယူမှုတွေကိုဖယ်ရှားမယ်ဆိုရင်စိုးရိမ်တဲ့အကြောင်းကြေညာချက်တွေထုတ်ပြန်ထားပါတယ်။တချင်ထဲမှာမေလန်းပြည်နယ်ဒီမိုကရက်ထက်လွတ်တော်အမတ်ဘန်ဂါဒင်နဲ့အာရီဇိုနာပြည်နယ်ထက်လွတ်တော်အမတ်ဂျွန်မက်ဂိန်းတို့ကတော့ဒီမိုကရေစီတိုးတက်ရေးကိုဘယ်လိုထောက်ခံအားပေးမလဲဥပဒေကြမ်းတရက်တင်သွင်းထားတဲ့အချိန်လေးဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်မြန်မာနိုင်ငံအရေးမှာဒီမိုကရက်တစ်ပါတီရောရီပါဘလစ်ကန်ပါတီခေါင်းဆောင်တွေကပါထောက်ခံအားပေးခဲ့တာဖြစ်တဲ့အတွက်ဒေါ်ဆန်းစုကြည်ခုလိုလာရောက်တဲ့အပေါ်မှာကြိုဆိုခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ကလည်းမြန်မာပြည်ဒီမိုကရေစီရေးအတွက်တစ်ဆက်မမှတ်ကူညီပေးခဲ့တဲ့အမေရိကန်လွတ်တော်အမတ်တွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။အထက်လွတ်တော်နဲ့အောက်လွတ်တော်ကခေါင်းဆောင်တွေကိုတွေ့ဆုံပြီးဒေါ်ဆန်းစုကြည်ဟာအောက်လွတ်တော်မှာဖွဲ့စည်းထားတဲ့ဒီမိုကရေစီရေးမိတ်ဖက်အဖွဲ့များ National Democratic Institute NDI International Republican Institute IRI နဲ့ဖွံ့ဖြိုးရေးကူညီပေးနေတဲ့ USAID အဖွဲ့ကယာရှိတွေကိုတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအာရီဇိုနာပြည်နယ်အထက်လွတ်တော်အမတ်ဂျွန်မက်ဂိန်းကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ We stand ready to support the new government of Burma as it continues its progress of social, political and economic reform.
မြန်မာနိုင်ငံအစိုးရတစ်ကဆက်လက်လှုပ်ဆောင်နေတဲ့လူမှုရေးနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုထောက်ခံမှုကျွန်တော်တို့အစဉ်အသင်းရှိနေပါတယ်မြန်မာနိုင်ငံရဲ့ထူးခြားလာတဲ့တိုးတက်ပြောင်းလဲမှုလမ်းခီးမှာဇယဲကောင်းတွေအများကြီးရှိခဲ့ပေမဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုနဲ့စံနမူနာအဖြစ်ပြသရည်တည်မှုမရှိခဲ့ရင်ဒီခီးစဉ်ဟာဖြစ်လာနိုင်မှာမဟုတ်ပါဘူ
းဒေါ်အောင်ဆန်းစုကြည်နဲ့မြန်မာဒီမိုကရေစီရေးကိုတစိုက်မမတ်ထောက်ခံအားပေးခဲ့တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဟောင်းမက်ဒလင်အော့ဘရိုက်ကလည်းအခုလိုပြောဆိုသွားပါတယ်
As Americans, it's not our job to chart Burma's direction, but we do have a responsibility to help them when and where we can, and that is why all of us are here today.
Tomorrow American နေနေနဲ့မြန်မာနိုင်ငံဘယ်လမ်းကိုသွားရမယ်ဆိုတာရွေးချယ်ဖို့မဟုတ်ပါဘူး။ဒါပေမဲ့တက်နိုင်တဲ့အချိန်တက်နိုင်တဲ့နေရာမှာကူညီဖို့ရာတာဝန်ရှိပါတယ်။ဒီအတွက်ကျမတို့ဟာဒီနေရာကိုဒီကနေ့ရောက်ရှိလာကြတာဖြစ်ပါတယ်။သူတို့တိုင်းပြည်ရဲ့တိုးတက်ဖြစ်ထွန်းမှုဟာပြည့်ပြည့်စုံခြင်းမရှိသေးဘူးလှုပ်ဆရာတွေအများကြီးကြံသေးတယ်လို့ဒေါ်စုကပြောတဲ့အတွက်ကျမတို့ဖြစ်စေခြင်းတဲ့အတိုင်းလွတ်လပ်ပြီးတော့ဖိနှိပ်ချုပ်ချယ်မှုကင်းတဲ့စီးလုံးညီညွတ်တာယာဝပြောတဲ့နိုင်ငံဖြစ်လာအောင်ကျမတို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုသူတို့လိုအပ်ပါတယ
်မြန်မာနိုင်ငံပေါ်ရည်ရွယ်ပိတ်ဆို့မှုတွေကိုဖယ်ရှားရေးမှသဘောထားကွဲလွဲမှုတွေရှိနေတယ်ဆိုရင်လည်းဒေါ်ဆန်းစုကြည်ကတော့မြန်မာရေးကိုဆက်လက်ပြီးထောက်ခံအားပေးကြဖို့မိတ်ဆွေကောင်းပီတာစွာရက်တီပေးကြဖို့ပန်ကြသွားပါလေ
And I would like to say that we have now entered a new phase and I was discussing this with my friends in the house earlier today and it occurred to me because one of them used the word empowerment that this is it
ကျမတို့ဟာအဆင့်သစ်တရက်ကိုမရောက်ရှိသေးဘူးလို့ပြောချင်ပါတယ်ဒါကိုကျမကအောက်လွှတ်တော်ကမိတ်ဆွေတွေနဲ့ဒီကနေ့ဆွေးနွေးခဲ့ပါတယ်သူတို့တွေကတယောက်က empowerment စွမ်းရည်မြင့်တင်ရေးဆိုတဲ့စကားကိုသုံးသွားပါတယ်ဒါမှန်ပါတယ်အခုကျမတို့လိုတာကစစ်မှန်သောလုံနိုင်စွမ်းရရှိရေးဖြစ်ပါတယ်ကျမတို့ဟာဂျိုင်းတောက်မလိုတော့ပါဘူးဂျိုင်းတောက်ဆိုတာကျမတို့ကိုယ်ခြေတော့မှာကိုမရနိုင်တော့ကူညီဖေးမတဲ့အရာပါအခုခါမှာတော့ကျမတို့ဟာကိုယ်ခြေပေါ်ကိုရနိုင်တဲ့အခြေအနေရောက်လာပါပြီဆက်လက်ရည်တည်ဖို့နဲ့ရှေ့ကိုလှမ်းသွားနိုင်ဖို့စွမ်းရည်လိုပါတယ်ဒီနေရာမှာလူချင်းမင်းတို့နဲ့အတူတခြားမိတ်ဆွေတွေကိုကျမတို့နဲ့အတူရှိစေချင်ပါတယ်။ကျမတို့အရေးအတွက်အတူရှိစေချင်ပါတယ်။ကျမတို့နဲ့သဘောမတူညီနိုင်ရင်တောင်မှမိတ်ဆွေတွေပါပဲ။မိတ်ဆွေဆိုတာဟာအမြဲတမ်းသဘောထားချင်းတူညီနေရမယ်လို့မဟုတ်ပါဘူး
။မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာခဲ့တဲ့လွန်ခဲ့တဲ့9နှစ်လောက်ကစလို့အမေရိကန်အစိုးရကတန်ခတ်ရည်ရွယ်မှုတချို့ကိုဖယ်ရှားပေးခဲ့ပေမဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုဟန်တားဖြစ်အောင်လုပ်တဲ့သူတွေလို့ယူဆရတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတချို့ပေါ်မှာတော့ပြင်မှတ်ထားရည်ရွယ်မှုတွေဆက်လက်ချထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုအချိန်မှာမြန်မာနိုင်ငံနဲ့နိုင်ငံတကာရည်ရွယ်မြုံနယ်မှုတွေအတွက်လမ်းဖွင့်ထားနိုင်ပြီဖြစ်လို့ကျန်တဲ့ပိတ်ဆို့တန်ခတ်မှုအားလုံးကိုကြိုသိမ်းပေးဖို့ဒေါ်အောင်ဆန်းစုကြည်ကလွှတ်တော်ကိုတိုက်တွန်းပြောဆိုခဲ့တာပါ။နေကင်းဘက်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့သူတို့ရော့စ်ဘတ်ထက်တန်းကျောင်းကိုသွားရောက်ပြီးကျောင်းသားတွေနဲ့တွေ့ဆုံစကားပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်တစ်ချောင်းလုံးမှာမြမအရေးထောက်ခံအားပေးတဲ့သူတွေလည်းစောင့်ဆိုင်းကြိုဆိုခဲ့ကြပါတယ်။စက်တင်ဘာလ18ရက်နေ့မှာတော့ဒေါ်အောင်ဆန်းစုကြည်ဟာ Harvard တက္ကသိုလ်ကချီးမြှင့်မဲ့2016ခုနှစ် Harvard Humanitarian of the Year လူသားချင်းစာနာမှုဆိုင်ရာဆုကိုလက်ခံရရှိမှာဖြစ်ပါတယ်။စတေမလာ19ရက်နေ့မှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ပြီးမိန့်ခွန်းပြောကြားမှုရှိပါတယ်။အဲဒီနောက်မှာတော့စတေမလာ21ရက်နေ့မှာကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှုစီစဉ်ရှိကြောင်းပါခင်ဗျာ
။ဦးသိန်းထိုက်ဦးရဲ့တင်ပြချက်တွေဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ခီးစဉ်အကြောင်းတွေကနေအခုတော့မြစ်ဆုံကိစ္စကြည့်အောင်ပါ။အစိုးရကဖွဲ့စည်းထားတဲ့အေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်အဖွဲ့ဟာဒီကနေ့မနေ့ကချင်ပြည်နယ်မြစ်ဆုံဒေသကိုတွားရောက်လည်လာပြီးဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံမေးမြန်းခဲ့ပါတယ်။ဒေသခံပြည်သူတွေကတော့မြစ်ဆုံစီမံကိန်းရပ်ဆိုင်းရေးအတွက်ပြည်နယ်အစိုးရကတဆင့်စာပေးဖို့တောင်းဆိုထားတာပါ။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့လာပါတယ်
။ဟုတ်ကဲ့အေယာဝတီမြစ်ဆုံမြစ်ညာမြေဝိုင်းရေအားလျှပ်စစ်စီမံကိန်းများလေးလာစီစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဟာစက်တင်ဘာလ15ရက်နေ့ကမြစ်ကြီးနားမြို့ကိုရောက်ရှိလာခဲ့ပြီးဒီကနေ့မှာတော့မြစ်ဆုံဒေသဘက်ကိုတွားရောက်လည်လာခဲ့ပါတယ်။မြစ်ဆုံဒေတာသုံးသက်ရေးကော်မရှင်လာရောက်လေ့လာတဲ့အခြေအနေကိုကချင်ပြည်နယ်အစိုးရရဲ့တရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးဦးအေးလာအောင်ကအခုလိုပြောပါတယ်
။ကော်မရှင်အဖွဲ့ကတော့ဒီနေ့မနေ့ပိုင်းတော့အဲဒီအောင်မြင်တာကြီးဟာညနေပိုင်းတော့ဟိုဘက်ကပြည်ရန်ကြွားပါလေ။သူညနေဘက်ကပြည်ရန်ကြွားမတော်ဘူး။အဓိကတော့ဒီမြစ်ဆုံဖြစ်ရင်ဖြစ်ရဲ့သူတို့အလို့မဟုတ်ဘူး။ဒီမှာမြစ်ဆုံကြောင့်ဘာရေးအစစ်အဖြစ်ဖြစ်နေတာတော့ကျွန်တော်ပြောတဲ့ EI တင်လို့အဲ့ဒါပေါ်တော့ဒါအဲ့ moment တော့ impact ကိုအစစ်အဖြစ်ဖြစ်နေတဲ့အရာကိုအဲ့ဒါမျိုးတော့တိကျမှုမှာသင်ရမယ်ဖြစ်နေတယ်
တုံးတရေးကော်မရှင်ဟာဒီကနေ့မနက်ပိုင်းမှာမြစ်ဆုံဒေတာကရွှေပြောင်းလာတဲ့အောင်မြင်သာရွာကိုရောက်ရှိချိန်မှာဒေတာကန်တို့ရဲ့အခက်အခဲကိုမေးမြန်းခဲ့ကြောင်းအောင်မြင်သာရွာအုပ်ချုပ်ရေးမှူးဦးနော်ကြာကပြောပါတယ်
နော်သူကကြတော့အဲ့ဒါကျွန်တော်တို့ဒေတာခံရရအခဲအခဲပေါ့အဓိကအဲ့ဒါပဲကျွန်တော်ကုန်လေတယ်အဲကျွန်တော်ကျင်းစားတဲ့ကျွန်တော်တို့ရဲ့ယူဟာတာရဲ့အခဲအခဲပေါ့အလုပ်အပန်ရရှိရဲအဲ့ဒါပဲအဓိကကျင်းကြတယ်
ဧရာဝတီမြစ်ဆုံမြညာမြဝိုင်းရေအားလျှပ်စစ်စီမံကိန်းများလေလာစီစစ်သုံးသက်ရေးကော်မရှင်အဖွဲ့ဟာမနက်ဖြန်မှာမြစ်ဆုံအထက်ပိုင်းကလုပ်ငန်းခွင်တွေအားလုံးကိုရဟရင်နဲ့လှည့်လည်ကြည့်ရှုမှဖြစ်ပြီးတင်းနှင်းကွေနေမှာတော့ဒေသခံပြည်သူတွေနဲ့မြစ်ကြီးနားမြို့မှာတွေ့ဆုံဖို့စီစဉ်ထားပါတယ်ဒီကနေ့သုံးသက်ရေးကော်မရှင်ကမြစ်ဆုံကိုလာရောက်တဲ့ခီးစဉ်အပေါ်မှာမြစ်ဆုံစီမံကိန်းရဆိုင်ရေးအတွက်လှုပ်ရှားဆောင်ရွက်နေသူအောင်မြင်သာရွာကဒေါ်ကြာခွန်ကအခုလိုသုံးသက်ပြောဆိုပါတယ်
အစားဘောနကွန်ရှင်ဖိုဒီဆိုတော့ကွန်ရှင်ဆိုတာမစ်ဆုံကိုဘောနီနော်လုတ်တင်မလုတ်တင်ဘောနော်ဘီတူလူထုနဲ့တိုင်ပင်ပြီးတော့ဒေတာခဏင်းနဲ့တိုင်ပင်ပြီးပုံနေမင်တာမှုရှိအောင်ဘောနော်အဲ့မျိုးအဲဆွေးနွေးနေနိုင်ဘောနော်အဲ့မျိုးထင်တယ်လေအခုဒီနေ့နားလေးပုံစံကတော့ဒီမှာတော့ကျွန်တော်တို့ထင်ထားတာလည်းတော့တခြားစီပဲ
မြစ်ဆုံဒေတာခံတွေနဲ့မြစ်ဆုံစီမံကိန်းရဆိုင်ရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်း20ကျော်ကသူတို့ရဲ့လူလားချက်တွေကိုပြည်내အစိုးရကနေတဆင့်ကော်မရှင်စီကိုဒီကနေ့စာပေးပို့ထားကြောင်းလဲဒေါ်ကြာခွန်ကပြောပါတယ်။ဒီလူလားချက်တွေမှာမြစ်ဆုံစီမံကိန်းကိုလုံးဝရပ်ဆိုင်ဖို့ဒေတာခံတွေကိုမူလနေရရင်းမှာပြန်လည်နေထိုင်လုပ်ကိုင်စားသောက်ခွင့်ပြုဖို့ပြည်သူတွေရဲ့စိတ်ဆန္ဒမပါပဲဘယ်စီမံကိန်းကိုမှမဆောင်ရွက်ဖို့တိုင်းသားနယ်မြေတွေမှာဖြစ်ပွားနေတဲ့ပြိပခတွေမဖြေရှင်းနိုင်သေးသည်၍အကြီးစားစီမံကိန်းတွေကိုရပ်ဆိုင်းထားဖို့ဆိုတာတွေပါဝင်ပါတယ်မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင်အထည်ဖော်ခဲ့ပြီးတဲ့နောက်လူမှုအတိုင်းဝိုင်းနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်နစ်နာနိုင်တယ်ဆိုတဲ့စန့်ကျင်ကန့်ကွက်တာတွေကြောင့်2011ခုနှစ်မှာရပ်ဆိုင်းခဲ့ပါတယ်လက်ရှိအစိုးရတက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လိုကြောင်းဆွေးနွေးတာတွေရှိခဲ့ပြီးစီမံကိန်းကိုလုံးဝရပ်ဆိုင်းမယ်ဆိုရင်စီမံကိန်းအတွက်ရင်းနှီးထားငွေအမေရိကန်ဒေါ်လာတန်း800ကိုတရုတ်နိုင်ငံကိုပေးလျော်ရမယ်သဘောရှိနေပါတယ်စီမံကိန်းကိုအကောင့်ထဲပေါ်မယ်ဆိုရင်တော့တစ်နှစ်ကိုအခွန်ငွေအမေရိကန်ဒေါ်လာတန်း900ရရှိပြီးမြစ်ဆုံကထွက်မဲ့လျှက်စစ်ဓာတ်အား100ခန့်နှုန်းကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတယ်အခုလက်ရှိအနေအထားအတိုင်းဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းဤမြုံနံမှုအတွက်အတိုးငွေတစ်နှစ်ကိုဒေါ်လာတန်း90ပေးဆောင်ရမှာဖြစ်ပါတယ်
။ကုမိုးဇော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00ကနေ9:00ခွဲထိ Asia Set 7 ဂျိုရူကနေဖမ်းယူရှုစားနိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသမရဟောင်းကရောလော်ရာဘုတ်နဲ့ဒီကနေ့တွေ့ဆုံမှုရှိပါတယ်။မနေ့ဖြန်စနေနေ့မှာတော့ဒေါက်ဆန်းစုကြည်ဟာ Harvard Tech သို့ Harvard Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာHarvard Humanitarian of the Year ဆုကိုလက်ခံရယူမှာဖြစ်ပါတယ်။မနေ့ကြာသပတေးနေ့တုန်းကတော့ဒေါက်ဆတ်ဆုကြည်ဟာအမေရိကန်ကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုပြန်လည်ရုပ်သိမ်းရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့သလိုမြန်မာရေးဆက်လက်ထောက်ခံအားပေးသွားဖို့ကိုလည်းတိုက်တွန်းပြောဆိုခဲ့ပါတယ်။ ASEAN American စီးပွားရေးကောင်စီကတက်ခင်းတဲ့ညစာစားပွဲကိုတက်ရောက်ပြီးတော့စီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာလည်းမြန်မာနိုင်ငံတွင်းတာဝန်သိရင်းနှီးမြှုပ်နှံဒါတွေလှုပ်သွားကြဖို့ဒေါက်ဆတ်ဆုကြည်ကဖိတ်ခေါ်ခဲ့ပါတယ်။ဒေါက်ဆတ်ဆုကြည်ဟာစက်တဘာ19ရက်နေ့မှာတော့ညယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမိန်ကွန်းပြောကြားမှာ21ရက်နေ့မှာမိန်ကွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုညယောက်မြို့မှာလာမယ့်သတင်းပတ်အတွင်းကျင်းပမယ့်ကုလသမဂ္ဂနှစ်ပတ်လည်ညီလာခံအထွေထွေညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာခေါင်းဆောင်တွေရောက်ရှိနေကြပါပြီသဘောပတ်ဝန်းကျင်ကိုဖျက်ဆီးတာတွေသဘောတရားစာတာတွေကိုတရားမွန်ထုတ်ယူတာတွေနဲ့မြေယာမဲ့ဖြစ်အောင်တရားမွန်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ပြစ်မှုတွေကိုအဓိကအလေးပေးပြီးတော့လှုပ်ဆောင်သွားမယ်လို့နိုင်ငံတကာရာဇဝတ်တရားရုံးကပြောလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဤတန့်စင်ဖြစ်ပြီးအတန်းနှင့်အင်ဂျင်နီယာကတော့ဆူလေမန်တာလာဝလီဖြစ်ပါတယ် VOA အမေရိကန်တန်ညနေကင်းမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနေ9နာရီအထိလိုင်းနံပါတာ16925ရူကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.